mingla ba shin chama name tin san shon le yi ba chama ga ro democracy computer tay lou sha sa mye mu committee ma siung lo so yin mu a ni ne ya phat phwe si de atan naw lu khwin yin ne democracy ya ya de ochu yin mu chi pin chang le yi kaisa ya de thar yi go the the won win sa mye khet tu to le phit par de da pyin chama ga a lat de chin ni ma de nyi si ma media ye par mi round che be lo ne chama ku paung pi yo de lu ne ri ye atan atwa ko a thi ga channel de khu ko chama pat sin season de set de a si ko season ma chama ga a di ဒီစီစီတစ္ဆတ်သူအနေနဲ့တောင်းယူနေပါတယ်
။အခုပြောနေတဲ့သူကတော့ပြီးကြတဲ့ရက်က Women of the Future အနာဂတ်အတွက်အမျိုးသမီးများဆိုတဲ့ဆုရခဲ့တဲ့မတ်တင်စာရှင်းလင်းပြီးပါ။သူကအသက်20ကျော်ကတည်းကလူငယ်ရေးရာမူဝါဒတစ်ခုပေါ်ပေါက်လာဖို့ကြိုးစားခဲ့တဲ့လူငယ်တယောက်ဖြစ်သလိုဆက်ဆံရေးလှုပ်ရှားမှုတွေ၊ကြားမှတန်းတူရေးအခွင့်အရေးတွေ၊ဒီမိုကရေစီနဲ့နိုင်ငံရေးတွေကိုလှုပ်ရှားဆောင်ရွက်နေတဲ့သူပါ။အဲလိုတကြွလှုပ်ရှားသူတယောက်ဖြစ်သလိုပြီးကြတဲ့နှစ်ကစလို့လူငယ်ရဲ့အတန်တွေကိုဖော်ထုတ်ပေးနိုင်မဲ့ရုပ်သံအစီအစဉ်တစ်ခုကိုစစ်စီမရုပ်မြင့်တန်ကြားလိုင်းကနေပုံမှန်တင်ဆက်နေတဲ့အတွက်ဒီစုချီးမြှင့်ခံရတာလို့ဆိုပါရစေ
။အဓိကကတော့သတင်းမီဒီယာနဲ့ဆက်သွယ်ဆက်ဆံရေးကဏ္ဍမှာထဲထဲဝင်ဝင်နဲ့လူမှုကောင်းကျိုးဖြစ်ဖို့အတွက်နောက်အပြောင်းလဲအတွက်လူခွင့်ဒီမိုကရေစီကာကွယ်စောင့်ရှောက်မြင့်တင်တဲ့လူငယ်ဦးဆောင်တဲ့မီဒီယာအဖြစ်နဲ့ရှင်သန်နေတဲ့ဒီအနာတရီဒိုင်ယလော့မှာတီဗီအစီအစဉ်တင်ဆက်သူတယောက်အနေနဲ့သူတို့ကရွေးချယ်တယ်ပေါ့။
ခုသူရရှိခဲ့တဲ့ Women of the Future ဆူကိုဗြိတိန်နိုင်ငံအခြေစိုက်အဖွဲ့အစည်းက1996ခုနှစ်ကစလို့ထူးချွန်ထင်မြင်တဲ့အမျိုးသမီးတွေကိုနှစ်တိုင်းချီးမြှင့်နေတာပါ။အရှိတောင်အရှာမှာတော့မနစ်ကမှစပြီးချီးမြှင့်တာဖြစ်ပါတယ်။အနည်းသင့်လို့ပြောရရင်အဲ့ဒီဆူမှာအမှုပညာနဲ့ယဉ်ကျေးမှုစီးပွားရေးလူမှုဝန်ဆောင်မှုနဲ့လူအဖွဲ့အစည်းရဲ့အာမန်စုံဦးတည်ထွင်မီဒီယာနဲ့ဆက်သွယ်ရေးလမ်းညွှန်ကောင်းကျွမ်းကျင်မှုသောလုံရင်အခြေခံအဆောက်အုံနဲ့အိုးရင်တိုက်တာသိပ္ပံနည်းပညာနဲ့ digital လူမှုဗေဒဆုံဦးတည်ထွင်သူဆိုတဲ့စုအမျိုးအစား10မျိုးချီးမြှင့်တာပါဒီနေ့အတွက်ပုံပြီးထူးခြားတာကတော့အဲ့ဒီစု10မျိုးမှာ3စုကိုမြန်မာနိုင်ငံကအမျိုးသမီးတွေချီးမြှင့်ခံရတာဖြစ်ပါတယ်စုပေးရွေးချယ်တာနဲ့ပတ်သက်လို့မတ်တင်စာရှင်းလင်းရေးကအခုလိုပြောပြပါမယ်
ဘလို့မထင်တာဟိုမှာသူကဘလို့လဲဆိုတော့အဲ့ dinner reception မှာသူကလေဟိုမယ်ရွေးပွဲလိုမျိုးပဲသူကဖောက်ပြီးကျင်ညာတာလေဘယ်သူရမှမသိတော့ညီမက2ယောက်ရသွားပြီဆိုတော့ရှင်းလိုက်တာမဖြစ်နိုင်တော့ဘူးပေါ့နော်။အော်2ယောက်တောင်ရှိသွားပြီဆိုတော့ငါတို့ညီမကြီးကတော့2ယောက်ဆိုတော့တော်တော်ဝမ်းသာဖို့ကောင်းနေပြီ။နောက်တော့ရှင်းလိုက်တဲ့ဘက်ထပ်អော်တော့အိမ်မှာတည်းရသွားတာ။ကျန်တဲ့သူတွေထပ်ဆိုင်ကိုညီမကြီးကတော်တော်လေး struggle ကြီးတဲကနေလှုပ်ခဲလူဥမာဒီ UN ကရတဲ့အမဆိုရင်သူကလည်းရခိုင်လူမျိုးပဲနော်။သူကဒီ refugee camp မှာနေပါလေ။ဟိုတကယ့်ကိုအစိုးရနဲ့ဒီ UN နဲ့ကြားရဲမှာလေ။တကယ့်ကိုအခက်ခဲကြီးကြားရဲလှုပ်ပြီးတော့သူနေရတာပေါ့နော်။အဲ့တယောက်နောက် business သမားလည်းအဲ့လိုပဲနော်နိုင်ငံအနေနဲ့မဖြစ်နိုင်တဲ့အလုပ်မျိုးတွေသူလုပ်ရတာဥမာဟို emergency လူနာတွေဆိုပြီးတော့လေရင်နဲ့ဆက်ချင်းပို့ပေးတာလေအဲ့ service ကိုလုပ်ပေးတာသေးုံလေးကိုလေလေရင်နဲ့ပို့ပေးတာဇက်လေရင်နေနဲ့အဲ့လိုမျို
းဒီနေ့ခေတ်မြန်မာနိုင်ငံကလူငယ်တွေအတွက်ဘလို့အခွင့်အလမ်းတွေရှိလဲဘလို့စိန်ခေါ်မှုတွေရှိလဲဆိုတော့မတ်တင်စာရှင်းလိုက်ပြောတာကဒီလိုပ
ါဒီအသက်30နှစ်အောက်လူငယ်တွေကမြန်မာနိုင်ငံမှာ 25% လောက်ရှိတယ်လို့ပြောတယ်ဒါပေမဲ့အဲ့ဒီလူငယ်တွေကပြောရဲဆိုရဲမဖြစ်နေသေးတဲ့ပြဿနာရှိရဲဟိုပြောရဲဆိုရဲဆိုတာဒီမီဒီယာရှိမှဆိုရင်တို့တို့အခက်အခဲအများကြီးရှိရဲအဲယူမှုရအဖြစ်ပြောမယ်ဆိုလူငယ်တွေဆိုတော့တကယ်ကိုအခုခေတ်ဆိုနိဗ္ဗာန်ခေတ်နောက် online နဲ့ internet တွေကိုယ့်လက်ထဲမှာရှိနေတဲ့အခါကျတော့တို့ကတော့တကယ်ကိုကျွန်တော်တို့ generation တွေထက်တော့အများကြီးတော်လာတယ်ပြီးတော့အခွင့်အလမ်းတွေလည်းပုံများလာတယ်တို့လုံးလုံးတော့သွားနိုင်သွားနိုင်တလို့ရှင်းတက်လို့ရတဲ့အခြေအနေရောရှိရဲဒီချိန်ထဲမှာအဲ့ဒါရဘဲအတွက်ပဲဖြစ်နေလဲဆိုတော့စီးပွားရေးလုပ်ငန်းတွေလောက်ကိုင်းခွင့်လဲဒါမျိုးတော့ပဲရှိရတကယ်နိုင်ငံကြီးစစ်စစ်ကိုသွားမယ်ဆိုရင်သူတို့မှာတာဆီးမှုတွေအများကြီးရှိရမှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေလွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်တွေစီတန်းနဲ့လည်းမှုတွေဒါတွေပိုင်းတွေမှာအဲ့လူငယ်တွေကလုံးဝအခုချိန်ကြီးကိုဖိနှိပ်ခံရသေးပေါ့နော်အဓိကတောင်းသားတွေပေါ့နော်တောင်းသားတကြလို့ရှားသူတွေကဖိနှိပ်ခံရသေးဒါပေမဲ့စီးပွားရေးလုပ်ချင်လားလူငယ်လက်ခံတယ်ဒီမှာဝင်ပြိုင်ကြလားလူငယ်လက်ခံတယ်ဒါပေမဲ့ဟိုနိုင်ငံကြီးစကားတွေပြောလာမယ်ဆန်းဆန်းတစ်ဖြစ်တဲ့ဟိုလက်ရှိမှာလူကြီးတွေတိတ်မပြောနေတဲ့ရှောင်းနေလက်ရှောင်းနေကိစ္စတွေပြောလာမယ်ဆိုအချိန်ကြီးပုတ်ချခံရနိုင်တဲ့အချိန်ကြီးဟိုတင်းပတ်ခံရနိုင်တယ်ပေါ့နော်ဒီလုံးဝသူ့ရဲ့နိုင်ငံကြီးပုံရိပ်ပါဟိုပြည်ပြီးခံရနိုင်တဲ့အချိန်ကြီးမှာအများကြီးရှိ
ဒါကတော့လူငယ်တက်ကြွလှုပ်ရှားသူလည်းဖြစ်နေပဲပေါင်းစုံကလူငယ်တွေကိုမီဒီယာနဲ့ချိတ်ဆက်ပြီးရုပ်သံတင်ဆက်နေသူလည်းဖြစ်တဲ့မတ်တင်စာရှင်းလက်ရဲ့အတွေ့အကြုံနဲ့စိတ်ကူးတချို့ကြားခဲ့ရတာပါဒီလေးညီမလေးတို့လည်းကိုယ်ပိုင်အတွေ့အကြုံနဲ့စိတ်ကူးလေးပြောပြပါဦး။နောက်တစ်ပတ်မှပြန်ဆုံကြမယ်နော်။